ရှားယူကရိန်းပြည်ပခကိုတန်တမာရေးအရာဖြည့်ရှင်းခြင်းဟာအသင့်တော်ဆုံးနည်းလမ်းဖြစ်တယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားလိုက်ပါတယ်ဝန်ကြီးဘလင်ကင်ဟာမကြာခင်ရက်ပိုင်းတွေအတွင်းပြင်သစ်ဂျာမနီနဲ့ဗြိတိန်တို့ကနိုင်ငံသား၏ဝန်ကြီးတွေနဲ့ဒီကိစ္စကိုဆွေးနွေးတိုင်ပင်ဖို့ရှိပါတယ်အလုံးသိကြတဲ့အတိုင်းပဲကျွန်တော်တို့ဟာဒီကိစ္စပြည်လည်ရေးအတွက်နည်းလမ်းအတွက်နဲ့ကြိုးစားဆောင်ရွက်နေပါတယ်ပထမတစ်ခုနဲ့အလုတ်တင်ဆုံးနီလန်းဖြစ်တဲ့တန်တမာရေးနီလန်းနဲ့တစ်ဖက်မှာစူးစမ်းဆောင်ရွက်နေတဲ့အချိန်ထဲမှာပဲရုရှားဘက်ကရန်လိုတဲ့အပြုအမူတွေလုံမလာအောင်ကြိုတင်ဟန်တာတဲ့နီလန်းကိုလည်းကျွန်တော်တို့အသုံးချနေပါတယ်လို့ဩစတြေးလျနိုင်ငံမှာကျင်းပမဲ့ကွက်လေးနိုင်ငံကနိုင်ငံသားရေးဝန်ကြီးတွေရဲ့စီးပွားပွဲကိုအတွားသူနဲ့တူလိုက်ပါလာတဲ့သတင်းတောက်တွေကိုဝန်ကြီးဘလင်ကင်ကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်ရုရှားယူကရိန်းပြည်ပခပြည်လည်ရေးအတွက်လာနေချီလို့ဆောင်ရလိမ့်မယ်လို့ပြင်သစ်သမ္မတအီမန်နွယ်မက်ခရွန်ကလည်းမနေ့အင်္ဂါနေ့မှာပြောကြားလိုက်ပါတယ်။လက်တလုံးရင်ဆိုင်နေရတဲ့ပြည်ပခါဟာတခါမှမကြုံဘူးတဲ့အတိုင်းအတာနဲ့ရင်ဆိုင်နေရတဲ့တင်းမာမှုဖြစ်တယ်ဆိုတာကိုရှင်းတွေ့လို့မရကြောင်း။ဒါကြောင့်နိုင်ရင်အနေငယ်တွေ့ဆုံဆွေးနွေးလိုက်ရုံနဲ့ဒီပြဿနာမပြေလည်သွားနိုင်ကြောင်း KS News မှာယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီနဲ့တွေ့ဆုံပြီးမှသမ္မတမက်ခရွန်ကပြောပါတယ်။သမ္မတမက်ခရွန်ဟာရုရှားသမ္မတဗလာဒီမီပူတင်နဲ့လည်းတနင်္လာနေ့က9နာရီကြာတွေ့ဆုံဆွေးနွေးခဲ့ပါတယ်ခင်ဗျာ